Welcome to the Voice of America in Burmese.
Mingla nit de ba tora shin nya shin mingla nya cha ma VOA American tan ga ni 2022 khu ni January 3 ye tanin na ni nya bai VOA Myanmar bai season ni go American pi daw su Washington DC myo daw ga ni Myanmar sano de nya 9 nai ga ni 10 nai chi sat tin thoun le pe ni ba bi sign to meter 1925 32 do ga ni thai yai na shin nai ma bi shin ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမုံကတာဝန်ယူကျင်းဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့တဘာဝဘေးရန်နဲ့ဆိုင်ရာအမှုကိုအခုလ10ရက်နေ့မှာအမိန့်ချမယ်လို့နေပြည်တော်အထူးတရားရုံးကတတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းလာပေးပို့ပါတယ်။တယ်လီနော့ကုမ္ပဏီကပိုင်တဲ့ Wave Money အစုရှယ်ယာတွေကိုရောင်းချဖို့ပြင်ဆင်နေပါပြီ။ဒီလိုသတင်းတွေအပအဝင်တခြားထိတိုက်ရောက်သတင်းတွေကိုတော့ဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူအင်းစိန်ထောင်တွင်းကညင်းမရိုက်နှက်နှိမ့်ဆက်မှုတွေကိုအထူးတရားရုံးတွေစီကိုရှေ့နေတွေကတင်ပြပါတယ်ဘယ်လိုများတင်ပြပါသလဲ
အထူးတရားရုံးတွေကိုလာတဲ့အခါဒါဒီနေပြီပါလာခဲ့တာကျွန်တော်ပြုခဲ့တာညင်းစက်ညင်းမမှုကလေတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းရှားသူတွေရဲ့ရှေ့နေတွေကလည်းစစ်တရားသူကြီးကိုကျွန်တော်တရားရီပြရဲမှတ်တမ်းတင်ဆိုင်ပါတယ်တရားဝင်ကျွန်တော်မှတ်တမ်းတင်ထားတာရှိပါတယ်
အထူးတရားရုံးရဲ့ရှင်းနေတူဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ချင်းပြည်နယ်မတူပြည်မြို့နယ်တွေမှာတော့တိုက်ပွဲတွေဖြစ်နေပါတယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဝက်လက်မြို့ရဲ့အရှိကျမ်းမှာတော့စစ်ကောင်စီကနေနေရှင်းလင်းပြီးလိုက်ပြီးပြစ်နေပါတယ်ကယားပြည်နယ်ဒီမော်ဆိုဘက်မှာလည်းရက်စက်တိုက်တိုက်ပွဲဖြစ်နေပါတယ်ချင်းပြည်နယ်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ဒီလိုနိုင်ငံတော်ဝန်ကအဖြစ်ပြက်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုယ်စော်ဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်အရသာတူကဆွဲဆိုထားတဲ့တဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကတတ်မှတ်လိုက်ပါတယ်အဲ့ဒီအမှုအတွက်ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတော်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်သားလျှောက်လက်ချက်ကိုစာနဲ့တင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။2020ရုပ်ောက်ပွဲကာလတုန်းကနေပြည်တော်ရွှေချပင်ရပ်ကွက်အတွင်းတောင်ဆန်းစုကြည်သွာလာခဲ့မှုဟာကိုဗစ်စီးကံကိုချိုးဖောက်တယ်လို့ဆိုပြီးလေဝင်းမြို့နယ်ကအရသာတအုပ်ဖြစ်တဲ့ဦးညင်ညီခေါ်ဦးထွန်းမြအောင်ကတရားလိုအဖြစ်နဲ့တောင်ဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။တဘာဝပေးရန်ရဲ့ဆိုင်ရာပုံမှန်နဲ့တောင်ဆန်းစုကြည်ပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ခုနှစ်ဒီဇင်ဘာလမှာထောင်နဲ့နှစ်ချမှတ်ခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကပုတ်ကုံသွင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ဇန်နဝါရီလ10ရက်နေ့မှာအပြစ်သားအမိန့်ချမယ်လို့တရားသူကြီးကချမှတ်ခဲ့တဲ့အတွက်ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။အမှုစုစုပေါင်း12ခုထက်မနည်းတဲ့နဲ့တရားဆွဲဆိုခံထားရတဲ့တောင်ဆန်းစုကြည်ဟာအများပြည်သူတည်ငြိမ်အေးချမှုပြက်ပြားအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်နှစ်တဘာဝပေးရတဲ့ဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်နှစ်စုစုပေါင်း၄နှစ်ချခံခဲ့ရပြီးမှစစ်ကောင်စီအကြီးအကဲကနှစ်နှစ်လွန်ငယ်ချမ်းသာခွင့်ပေးခဲ့ပါတယ်။ဒီနေ့ရုံးချိန်မှာလည်းတောင်ဆန်းစုကြည်ကိုထောင်ဝတ်ဆောင်နဲ့ရုံးထုတ်တယ်လို့သိရပါတယ်ခင်ဗျာ
။ဖုန်းကနေငွေလဲလို့ရတဲ့ Wave Money ရဲ့အများစု Share 58ရာခိုင်နှုန်းကိုတယ်လီနော့ကုမ္ပဏီကဒေါ်လာ53ပန်းနဲ့ရုံးမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့နီကီအေးရှားသတင်းကပြောပါတယ်။နောက်ရက်အနေငယ်အတွင်းမှာအယောင်းဝယ်ပြီးသွားဖို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ရုံးမအုပ်စုရဲ့ဥက္ကဋ္ဌမစ္စတာဆာ့ချ်ပန်းဟာ185ရာခိုင်နှုန်းရရှိသွားမှာဖြစ်တယ်လို့နီကီသတင်းဌာနကဆိုပါတယ်။2020ဂျွန်လတုန်းကလည်းတယ်လီနော့ကသူ့ရှယ်ယာတွေကိုရုံးမ Strategic Holdings ကိုရောင်းချဖို့ကြိုးစားခဲ့ပေမဲ့အယောင်းဝယ်မဖြစ်ခဲ့ပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မေလကစပြီးနော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကပြန်လည်ရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ First Myanmar Investment နဲ့ Yuma Group တို့က Wave Money လုပ်ငန်းကို2016ခုနှစ်မှာစတင်ခဲ့တာပါ။
မြန်မာနိုင်ငံအတွင်းဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့ကြိုးပမ်းအားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကြားရောက်မဲ့မြန်မာလွတ်လပ်ရေးနေ့အတွက်တဝန်လွှာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းမြန်မာစစ်တပ်အနေနဲ့ အကြံဖက်မှုတွေကိုချက်ချင်းရတန်းဖို့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ဖို့နဲ့မြန်မာနိုင်ငံကိုစစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်စွာရှုံချထားပြီးလက်ရှိကြုံရတဲ့အကြတဲတွေကိုဖြည့်ဆည်းရအတွက်မြန်မာအရေ ဒီကိုထောက်ခံအားပေးဖို့ဆိုတဲ့အပိုက်ကိုတည်ကြားထည့်သွင်းထားပါတယ်။အဲ့ဒီထက်မှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကိုထောက်ခံအတိမပြုရေးမြန်မာစစ်တပ်ကကျွလုံမှုတွေကိုအေးအေးအပြစ်ပေးအပါအဝင်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတရားကိုအစိုးရအနေနဲ့လွတ်တော်ထံရဲ့60အတွင်းတင်သွင်းရမယ်ဆိုတဲ့အချက်ပါဝင်ပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေဘာမှအမူကြမ
ကိုရီးယားတမရမွန်ဂျေရင်ကတနင်္လာနေ့ကခရီးပြူလိုက်ပါတယ်ကိုရီးယားနိုင်ငံသားဆက်ဆံရေးပုံမှန်ဖြစ်အောင်ဆိုးရွားကဆောင်ရွက်မှာဖြစ်ပြီးငင်းချိုင်းလမ်းကြောင်းပေါ်နောက်ဆုံးရောက်သွားမယ်ပြန်ပြင်လို့မရတဲ့လမ်းကြောင်းကိုလိုက်မှာဖြစ်ပါတယ်လို့သူကပြောသွားတာပါမေလမှာသူ့တပ်မကုံဆုံးမီနောက်ဆုံးနှစ်တကူမိန်ကုံးမှာအခုလိုပြောခဲ့တာဖြစ်ပါတယ် နောက်ဆိုရနယ်ဆွေးနွေးပွဲဆက်သွားလိမ့်မယ်လို့သူကမျှော်လင့်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျောင်အင်းကနှစ်တကူမိန်ကွန်းပြောကြရမှာတော့1950-59ရက်ဆက်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြေညာဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ခေါ်ချက်ကိုထည့်သွင်းပြောဆိုသွားတာရှိခဲ့ပါဘူး။မွန်ဂျေအင်းဟာကင်ဂျောင်အာနဲ့ပြုံးရွာမှာဆွေးနွေးတာအပေါင်းဝင်ထိပ်သီးဆွေးနွေးပွဲတွေတော်တော ဒီနေ့ကတော့ဒီအရုံးတွေကိုလာတဲ့အခါကျတော့ဒီငယ်ပါလာခဲ့တာကြာပြီးဆွေးနွေးပွဲကဆက်ဆိုင်သွားခဲ့ရတာပါအမေရိကန်နေနဲ့ပိတ်ဆို့အရေးယူထားတာတွေကိုရပ်ပြီးရန်လိုတဲ့ဘူဝါဒတွေကိုဆွေးနွေးပွဲမြောက်ကိုရီးယားကတောင်းဆိုထားပါတယ်ခင်ဗျာ
အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိပိုင်းတိုမီတာ19kHz 15.55ဒုညပိုင်းတိုမီတာ20kHz 88.85ဒုညပိုင်းတိုမီတာ30kHz 88.85ဒုညပိုင်းတိုမီတာ300နဲ့kHz 93.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကနေတင်းနစ်လာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တောင်နှင့်မြောက်ကိုရီးယားနိုင်ငံအကြားအဆောင်အကျကာယာနေပြစ်ချထားတဲ့နေရာကိုဖျက်ချော်ပြီးမြောက်ကိုရီးယားနိုင်ငံထဲကိုပြီးခဲ့တဲ့သတင်းပတ်တွင်ထွက်ပြေးဝင်ရောက်သွားသူအမျိုးသားဟာ2020ခုနှစ်ကဒီနေရာပတ်ဝန်းကျင်ကပဲတောင်ကိုရီးယားဘက်ကိုထွက်ပြေးသွားတဲ့မြောက်ကိုရီးယားနိုင်ငံသားဖြစ်တယ်လို့တောင်ကိုရီးယ ကိုထွက်ပြေးသွားသူဟာမြောက်ကိုရီးယားဘက်ကထွက်ပြေးလာသူဟုတ်မဟုတ်ဆိုတာသိနိုင်ဖို့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းတောင်ကိုရီးယားကဝေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နောက်ပိုင်းမှာတော့အသက်30ဝန်းကျင်ရှိပြီလို့ခန့်မှန်းရတဲ့အဲ့ဒီလူဟာ2018ခုနှစ်ကတောင်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်လာသူဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေး
ကျွန်တော်တို့ကပြန်လဲစတင်လိုက်ပါတယ်ပိတ်ဆို့အရေးယူတာကိုလျှော့ချဖို့အီရန်ရဲ့ယူကလီးယားစီစဉ်ကိုကန့်သတ်ခဲ့တဲ့2009ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လဲအသက်သွင်းနိုင်ဖို့အတွက်အခုလိုစီဝေးလုပ်နေကြတာပါနေတကူမှာယာနာထားခဲ့ပြီးမှခုမှပြန်စတာဖြစ်ပါတယ်ကိစ္စရတွေပေါ်မှာနည်းနည်းဆက်ဆက်ဆွေးနွေးတဲ့အဆင့်ကိုရောက်နေပါပြီလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆို ပုံမှုအပြုသဘောချင်းကလာကြောင်းပြောဆိုဖို့စောသေးတယ်လို့အမေရိကန်ကပြောပါတယ်။နောက်ဖက်လုံကတော့သဘောတူညီချက်ပြန်လဲရရှိဖို့လူလူလာလာရှိတာကိုပြသကြပါတယ်။ယခင်သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတဲ့တခြားနိုင်ငံတွေကအမေရိကန်နဲ့အီရန်ကြားမှာဂျာဝင်စစ်စစ်တဲ့နီလန်းနဲ့တွဲဝိုက်ဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်။ဆွေးနွေးပွဲကိုအီဗီလာကစတင်ခဲ့တာပါ။ကမ္ဘာတဝန်းအို
ကနေ session နဲ့အကြာဆက်ကြောက်တဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ဒီကနေ့တနင်္လာနေ့မှာစလိုက်ပါတယ်။တချိန်ထဲမှာပဲလူငယ်တွေ24နှစ်အတွင်းအိန္ဒိယမှာ COVID-19 ကူးစက်သူ ตรงๆตรงๆคนเนี่ย95ชื่อแก่เลยจ้ํามาอยู่วินิจฉานะก็ดีนี้จริงๆပါတယ်ပြင်သစ်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကိုဟန်တာဖို့စူးစမ်းရတဲ့အနေနဲ့ဒီကနေ့ကန့်တတ်ချက်အသစ်တွေထုတ်ပြန်ပါတယ်အဲ့ဒီကန့်တတ်ချက်အသစ်တွေတဲ့အပြင်မှာလူ9000နဲ့ပိုပြီးစုဝေးတာနဲ့အစားအုပ်အတွင်းလူ2000နဲ့ပိုစုဝေးတာတွေမလောက်ရတဲ့အချက်လဲပါဝင်ပါတယ်တောင်ကိုရီးယားမ Madini Popiavare, attack Kuzia Wunjin Shibi Pite, a Kutisong Turiha, Omicron Jang Tirala, Tamamho, the Cha Achang Ku Jang Tisona Lazarago, a Tija Matia de Bulo, you have the name Yita Tabarakana.
Kabaji Zong Jang Midui, Tempozu, Indonesia, January La Tempomu, Baby Labare. ဒီရင်းရက်စစ်ထုတ်လို့မှုလုံလောက်ရေးအတွက်ရည်ရွယ်ပြီးအခုလိုပိတ်လိုက်တာဖြစ်ပါတယ်။ကြောင်ပြီးတွဲကိုပြည်ရင်းရက်စစ်ထုတ်လို့ရေးဘက်ကိုမပို့နိုင်ဘူးဆိုရင်တပြည်လုံးပေါင်းမိုက်သွားမယ်အနေနဲ့ကြုံတွေ့နေရနိုင်တယ်လို့စွန့်ရင်တဲ့တပ်သားတို့အရင်မြင့်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ကြောင်ပြီးတွဲထုတ်လို့သူတွေအားရက်စစ်ထုတ်လို့ရေးဆက်ရုံတွေအတွက်ထုတ်လို့ရေးစီမံ ဒီနေ့ကျွန်တော်တို့ရဲ့စက်ရုံအနည်းဆုံးဂျုံစဲလောက်ပေးရမယ်အဖြစ်ကနေကောက်ဝယ်ပေးပါတယ်လို့စွမ်းအင်ဝန်ကြီးဌာနအကြီးအကဲရရှိရစ်ဒွမ်ဂျမယ်လူတင်ကပြောပါတယ်။ဇန်နဝါရီ9ရက်နောက်ပိုင်းမှာအစိုးရကဒီမူဝါဒကိုပြန်လည်သုံးသပ်ဖို့ရှိပါတယ်။ကြောင့်မင်းတို့နဲ့လည်းစက်ရုံအသစ်တွေကိုနှစ်ထောင်နှစ်ဆယ်သုံးကစပြီးထပ်မတီးစောက်တော့ဘူးလို့အင်ဒိုနီးရှားနိုင်ငံကခရီးကွယ်
ွင့်ယောင်းနေလာနေတဲ့အခြေအနေကိုပြောကြပြီးသူတို့သတင်းစာတက်ကိုဒီကနေ့ပေးလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့ပြည်မဲ့သတင်းဌာနကသတင်းတော့တွေဖမ်းဆီးခံရတာမြင်တွေ့ရတဲ့အတွက်သူတို့အနေနဲ့လည်းဘေးကင်းလုံခြုံမှုရှိတယ်လို့မခံစားကြရကြောင်းပြောပါတယ်။လူမှုကွန်ရက်ပေါ်မှာ follower 8သိန်းလောက်ရှိပြီးဟောင်ကောင်မှာနာမည်ကြီးလူကြက်များတဲ့သတင်းဌာနတွေထဲတစ်ခုအပါအဝင်ဖြစ်တဲ့ Citizen News ဟာဒီအစိုးရကစန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းမှုတွေအရှင်းမြင့်လှုပ်ဆောင်လာနေတာကြောင့်မကြသေးခင်ကာလတွေတွင်ပိတ်ပစ်လိုက်ရတဲ့သတင်းဌာနတွေထဲတတိယမြောက်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်။အများပြည်သူရဲ့ကူညီပံ့ပိုးမှုနဲ့ဗဲမလိုက်တဲ့သတင်းဌာနအဖြစ်ဝိုင်းရင်သတင်းသမားတွေစုပြီး2019ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဒီသတင်းဌာနကသူတို့ရဲ့သတင်းတင်ဆက်မှုတွေကိုအင်္ဂါနေ့ညတကောင်အချိန်ကစပြီးပိတ်ပစ်မဲ့အကြောင်းတင်းငွေတွေကရုတ်တရက်ကြေညာလိုက်တာဖြစ်ပါတယ်။သူတို့အခုလိုဆုံးဖြတ်လိုက်ရတာဟာပြီးခဲ့တဲ့သတင်းပတ်အတွင်း Stand News သတင်းဌာနကိုလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ် Stand News သတင်းဌာနကိုဟောင်ကောင်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာကိုထောက်ခံကြောင်းတရုတ်အစိုးရရဲ့ထောက်ခံမှုနဲ့ရွေးကောက်တင်မြှောက်ခံထားကြရတဲ့ဟောင်ကောင်ဥပဒေပြုလွတ်တော်အမှတ်90ရှိတဲ့ထဲက89ယောက်ကကြိုဆိုကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ
Natana 22ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့ညရက်ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်အင်းစိန်ထောင်ထဲမှာမကြာခဏဆိုသလိုဖြစ်ပေါ်နေတဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေဟာအကျဉ်းသားဥပဒေအတိုင်းထောင်အနာပိုင်းနေဘက်ကမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်အလက်တွေစုဆောင်းပြီးတော့အထူးတရားရုံးတွေစီကိုဒီရပိုင်းထဲမှာပေးပို့လိုက်ပါတယ်။ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
။အင်းစိန်ဆောင်တွေကဆန္ဒပြလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့ကျင်းသားတွေကိုဆိုင်းနဲ့ပြစ်ပေးတာ၊စေကုသဝတ်မပေးတာ၊အထွေထွေရာဇဝတ်ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတချို့ကထောက်ပြပြီးတရားရုံးတွေကိုတင်ပြခဲ့ကြပါတယ်။အင်းစင်တော်တို့အထူးတရားရုံးတွေမှာစစ်ဆေးနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတစုကသက်ဆိုင်ရာတရားရုံးတွေလိုက်ချက်လက်တွေကိုပေးပို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းတွေကစစ်ကုံရုံ6ရုံနဲ့ကုကုချွန်းမြို့တွေကလွဲပြီးကျန်တဲ့ရပ်ဖက်အထူးတရားရုံး38ရုံးကိုရှင်းနေတွေကချက်လက်တွေပေးပို့တင်ပြခဲ့ကြတာပါ။အင်းစိန်ဆောင်တွေကဒီကိစ္စတွေက1994ခုနှစ်အချင်းတောင်အဲဥပဒေနဲ့မကိုက်ညီဘူးလို့အင်းစိန်ဆောင်ဒုတိယရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေသူက VOE ကိုပြောပါတယ်အချင်းတောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကျူးလွန်နေတာမဟုတ်ပဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်တလူရဲနဲ့ကားတဲ့သူတွေကစံတော်ဖြစ်စီစီအထုပ်ကြီးကနေဖြစ်တဲ့အတွက်ဒုတိယရုံးတွေကိုလာတဲ့အခါဒါဒဏ္ဍာရီတွေပါလာရတာကျွန်တော်ပြုခဲ့ရဒီနေ့မြန်မာဘူကလေတော်တော်ပြင်းပြထန်ထန်လောက်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းခါတူကြီးရဲ့စိတ်ငြိမ်ကြီးကနေစစ်ကြောသူကြီးကိုကျွန်တော်တရားရီပြရဲအမှတ်တမ်းကိုတင်ဆိုင်ပါတယ်။တရားဝင်ကျွန်တော်တို့မှတ်တမ်းတင်ထားတာရှိပါတယ်။ဒီလိုကို
ဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိဆောင်ရွက်ချက်တော်ဖြစ်တယ်လို့ဒီလိုကျွန်တော်တို့သုံးသပ်လို့ရပါတယ်။ရှင်ကုန်တိုင်းကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းတွေကနေရာလောက်ရှိပေမဲ့အခုလိုထောင်ဝါနာပိုင်တွေကိုတိုင်တန်းတာကိုတော့ရှင်းတွေတစုကပဲဆောင်ရွက်ခဲ့ကြတာပါ။အင်းစိန်ထောင်တာဝန်ခံတွေထောင်ပိ ဒီနေ့ကျွန်တော်တို့ရဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့အသံတိတ်သဘိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ရောက်ကိုလည်းရှိုင်းနဲ့ခဲ့ပါတယ်။တချို့ဆိုရင်ပြင်းပြင်းထန်ထန်တရားရပြီးစေကူသားဝင်မရတာထောင်ဝင်စားကန့်သက်ခံရတာတွေဖြစ်ခဲ့ပါတယ်။
ထောင်နေပိုင်းမှာလည်းမျိုးဟိုဖြစ်နေပေါ့နောက်ဆက်ဒီထဲကဒီမရဒီဒီအိကြနေသားဟိုလူတွေတော်တော်ခံစားနေရတယ်ဒါတော့မဖြစ်တဲ့နေကိစ္စလို့ညီမအမြင်နဲ့ဤစဉ်တော်တွင်တရားရင်ဆိုင်နေရတဲ့ကျင်းသားတူးရဲ့မိသားစုဝင်တူးကြောပြသွားတာပါထောင်တွင်းခွင့်ရေးချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့ချက်လက်တွေကိုရှင်းနေတချို့ကနှစ်ထောင်နှစ်ဆယ်တခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံ
ဒီဆုံးခဲ့သူရေအတွက်ဟာ1342ရေလို့နိုင်ငံရေးကျင်းပမှာဂူကြီးစောင့်ရေးတင်အေဘီဘီကစီရင်ပြုစုထားပါတယ်2024ခုနှစ်ဇန်နဝါရီလ10ရက်နေ့အထိရှစ်တောင်300လေးဆယ်လေးဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာရောက်900ထောင်နဲ့ချမှတ်ခံခဲ့ရတယ်လို့လည်းအေဘီဘီကထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့အေဘီဘီရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးတင်ချလို့ရှိပါတယ်ခင်ဗျာ
ဒါကတော့အင်းစိန်ထောင်တွင်ညမနှိပ်စက်ခံရတဲ့အခြေအနေကိုရှင်းနေတွေကနေတရားရုံးတွေကိုတင်ပြပေးခဲ့တဲ့သတင်းကိုသိမ်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်မတူပီနယ်ကစီရဲအခြေအနေကိုပြောပြပေးကြပါမယ်။ ချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမနေ့ညပိုင်းကလေးကတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတဲ့မတူပီနယ်ထဲမှာအဖမ်းဆီးပုံများလာနေတာမှာဒီဇင်ဘာလတတိယပတ်ကနေဒီကနေ့အထိဆိုရင်ဖမ်းဆီးခံရသူက16ယောက်ထက်မနည်းရှိပြီးတော့တဦးသေဆုံးခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထဲကမတူပီမြို့နယ်ထယ်ပွေးကျေးရွာမှာဒီကနေ့ဇန်နဝါရီလ3ရက်မနေ့ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်။မတူပီပလက်ဝလမ်းမှာရှိတဲ့ထယ်ပွေးကျေးရွာမှာမနေ့ညကလေးကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီဒေသခံတအူးကပြောပါတယ်။ထယ်ပွေးကျေးရွာမှာစကာစာစခန်းရှိတယ်လေတပ်စခန်းရှိ
ကျွန်တော်အဲ့ဒီထဲသွေးအပွေးရွာကျူရီကျွန်တော်အားလုံးဖြည့်ကုန်ပြီရှိတော့ချင်းကကွေရဲ့တပ်ဖွဲ့မတူပြည့်ရဲ့ထုတ်ပြန်ချက်မှာတော့ထဲပွေးကျေးရွာဖက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒီကနေ့မနေ့ခုနှစ်နာရီခွဲလောက်မှာသူတို့အဖွဲ့ဝင်ရတကယ်ခဲလေလို့ထုတ်ပြန်ထားပါတယ်မတူပြည့်မြို့နယ်အခြေစိုက်စစ်ကောင်စီပြူဟာကုန်းမှာတပ်ဆွဲထားတဲ့တပ်ရင်120ကပြည်ခဲ့တဲ့ ဒီကနေ့ကတော့တိုက်ပွဲအခြေအနေရှိတာနဲ့အတူမတူပြည်နယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်။စစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖီဆန်နေတဲ့
ကျွန်တော်တို့ကပြပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့မိကြတယ်ပေါ့အခုလည်းပူပူပြီးတော့အလိုမျိုးချက်ပြီးလာတာပဲကျွန်တော်တို့မရှိဘူးခုကကျွန်တော်တို့မြို့ပေါ်မတည့်ရအောင်ကိုတို့ကဖန်ဆီးခံရတဲ့သူတွေလက်ရှိနေပြီဆိုတော့လေ
စစ်တပ်ကအစစ်စစ်ရေးဂိတ်တွေလှုပ်ထားပြီးတော့မတူပြီးမြို့ဖက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ်
ကျွန်တော်တို့
ကုန်စည်ပို့ဆောင်တဲ့ရင်တွေမတူပင်မြို့ထဲကိုမသွားနိုင်တဲ့လို့ဖြစ်နေပြီးတက်စီနဲ့ကုန်စည်ပြက်လက်မှုနဲ့ရင်ဆိုင်နေရာတွေလို့လည်းဒေသခံတွေကပြောပါတယ်မတူပင်မြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကကန့်သတ်ချပါတယ်ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာစီးဆိုင်ပြန်လည်ရောင်းချခွင့်ပြုပေမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ညောင်မင်းကြီးတောကြီးရတဝိုက်ကိုစစ်ကောင်စီကရဟတ်ရင်နေနဲ့ပြစ်ခတ်ပြီးတော့နယ်မြေရှင်းလင်းခဲ့ပါတယ်အဲ့ဒီနောက်မှာရွာတွေကိုဝင်ရောက်ပြီးတော့စစ်ကောင်စီတပ်တွေကတပ်ဆွဲတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
ဒီကနေ့ဇန်နဝါရီလ3ရက်နေ့လပိုင်းမှာစကိုင်းတိုင်းရှိဘုခရိုင်ဝက်လက်မြို့နယ်စနမိုင်ဝေးတဲ့ညောင်မကြီးတော်ချေးရွာတစ်ဝိုက်ကိုစစ်ကောင်စီကရဟတ်ရင်နေနဲ့ပြစ်ခတ်ခဲ့ပါတယ်။အဲ့ဒီတမှာတိုက်ပွဲတွေမရှိပေမဲ့လည်းနယ်မြေရှင်းလင်းတဲ့သဘောနဲ့ဝေငင်ကနေပြစ်ခတ်ပုံရတယ်လို့ရှေးမကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။ဒီညောင်မကြီးတ ဒီကြောင်ကနေဒရက်စ်ပစ်ကလို့ထွက်ပြေးခဲ့ရပုံကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံမျိုးသမီးတူကဖီဝေကိုအခုလိုပြောပါတယ်။ဘာမှမပေါဘူး။ခောက်ခါပါလိမ့်မယ်ဒီရတာဒီမြန်ပြည်ပြီးတော့ဒီတော့ဝမိုးဒီကြီးကြာနေတယ်လို့လဲ။ဘာဖုန်းကြီးကောင်းကဲဆွဲထားတာတွေငွားတွေကတော့လူတွေရှိတော့ဘူး။ငွားပြင်ဟိုတော့တွေတွေဟိုကြာပြီ။ဘဝနဲ့ဒီညာလို့ဆိုတော့ကတ်တာတပီဆိုလာပါဆ ကျောင်းမင်းကြီးတော်ကြီးဟာအင်ဂျီ6ရာကျော်ရှိတဲ့ကြီးရော်ကြီးတွေဟာဖြစ်ပြီးတော့အခုလိုပြစ်ခတ်တာကြောင့်အနီးနားကကြီးရော်တွေလည်းထွက်ပြေးတင်းရှောင်းနေကြပါတယ်အခုလိုရဟိနေနဲ့ပြစ်ခတ်ပြီးတဲ့နောက်ရွာတွေကဘုံကြီးကျောင်းတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တက်ဆွဲခဲ့တယ်လို့ဒေသခံမျိုးသားတူကအခုလိုပြောပါတယ်အမှန်တရားဖိုင်နဲ့ပြီးနေရောဒါရဟိနေနဲ့ပြည်သူပေါင်း၄ပေါ့နော်ဒ နောက်တော့လူချပြီးတော့ဝိုင်းတာနဲ့စံတော်ရီလက်တရက်နေ့ကတော့ဝက်လက်မျိုးအရှိချမ်းမှာရှိနေတဲ့နေပူကုန်းကြေးရွာနီမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီတုန်းကစစ်ကောင်စီကရဟိတ်အနေနဲ့ပြစ်ခတ်တာတွေပြုလုပ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိရတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။နောက်မကြီးတော့ကြေးရွာနယ်နေပူကုန်းကြေ
ဒီနေ့ကတော့ရဟယင်းနေနဲ့လိုက်လံပြစ်ခတ်ပြီးနယ်မြေရှင်းနေတဲ့နောက်ဆုံးအခြေအနေကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မုံကိုနယ်ဖောင်းဆိုင်ဘက်ကတိုက်ပွဲအခြေအနေမတိုင်ခင်မှာတော့ကယားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲသတင်းကိုတင်ပြပေးကြပါတယ်။ ကယားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမှထိတွေ့တိုက်ပွဲဖြစ်နေတာဒီကနေ့ဇန်နဝါရီလ3ရက်နေ့ဆိုရင်4ရက်သက်တိုက်ရှိလာနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲတွေအတွင်မှာတော့စစ်ကောင်စီဘက်ကနေလေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေအတွင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွ
ဒီကနေ့ဒီနေ့လာနေမှာညနေပိုင်းထိတိုက်ပွဲတွေဖြစ်နေပါတယ်ဒီကနေ့တနင်္လာနေ့မှာညနေပိုင်းထိတိုက်ပွဲတွေဖြစ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးKNDFအဖွဲ့ကဗီဒီယိုကိုပြောပါတယ်
ဒီကနေ့ထီလီရဲ့စက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။၃၁နေ့ကတိုက်ပွဲတွေကစစ်တပ်ဖက်ကလေကြောင်းကနေပါတိုက်ခိုက်တယ်လို့လည်းဒီမိုးဆိုးဒေသခံတူကအခုလိုပြောပါတယ်။ဟုတ်ပါရဲ့ပါ။အခြေအနေကတော့ဒီနေ့ကနေ့ကတော့လည်းလောက်ပါတော့။အဲဒီမှာလည်းဖိုင်လေးတွေလည်းဘုံကျဲလာပြီ။ဒါကြီးဒီမိုးဆိုးတော့လည်းဒီကစားကြီးကစားကြီးကလည်းရှိနေကြမနေ့
လိုရမယ်ဒါလည်းအနိုင်လို့ရှိရပါမယ်အလေးမိုင်လာဝင်ရဲ့ရတော့မယ်ဆိုအဲ့ဒီမှာစီချရတဲ့မခံနိုင်ကြဘူးနော်ဆိုတော့လည်းအဲ့ဒါမျိုးအလုံးချင်းတိုင်းနေလို့ဖြစ်တယ
်ဒီဇင်ဘာ31ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကလည်းနဲ့ကြီးရည်နဲ့ပြစ်ခတ်မှုတွေဖြင့်တိုက်လီရင်နေတဲ့ပါပြစ်ခတ်ပြီးတော့တိုက်ခိုက်မှုတွေရှိပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖက်က2ဦးကြဆုံးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမိုးစုကသတင်းထုတ်ပြန်ပါတယ်ဒီမိုးစုမြို့ငွေတောင်ဆယ်လမ်းစုံအနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုပြည်သူ့ကာကွယ်ရေးတပ်ဒီမိုးစု DMO PDF ကဥဆောင်ပြီးတော့မဟာမိတ် PDF ပူးပေါင်းတပ်အပွားဝင်တခြားတော်လှန်ရေးအင်အားစုတပ်တွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဒီမိုးစုကသတင်းထုတ်ပြန်ထားပါတယ်ကနေခြီးပြီးတော့ကြာနေပြီဖြစ်တဲ့ဒီမော့ဆူမြူနယ်တွေကတိုက်ပွဲတွေကြောင့်ဘေးလွရာထွက်ပြီးခိုလုံနီယာသူကလည်းတောင်းနဲ့ခြီးပြီးတော့ရှိပါတယ်စစ်တပ်ဖက်ကလမ်းကြောင်းတော်တော်များများကိုပိတ်ဆို့စစ်ဆေးနေတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကနေ့ထိတိုက်ပွဲတွေဖြစ်နေလို့စားတောက်ကုန်တွေဝယ်ဖို့ခက်ခဲနေတဲ့အကြောင်းဒေသခံတွေကအခုလိုပြောပါတယ်
အခုဆိုင်ပေါ်ကျတဲ့နေရာကဒီမော့ဆေးမြင့်ပေါ်ပါနော်။မြန်မာရေနဲ့ဆိုင်ရင်ဒီနေရာဆိုင်ကတော့အားတယ်နော်။ဒီနေရာဒီဆိုင်ပေါ်ကျတဲ့ဆိုတော့အဒီနေရာကဟိုအရေးအကြီးတွေကစီးဆောင်ပြီးတော့နေနေရတယ်နော်။ဟုတ်ဒီကောင်စီတော်မှာထောက်ကျွန်တော်စီးပြီးဆိုတော့အမှတော့ဒီလူတွေမှာတောင်းတယ်လားဆိုလို့နော်အဲ့ဆောင်ပေါ်တော့တောက်တော့ခွေးစီးရရလားရေစစ်တယ်နော်။နောက်ပြီးတော့ဒီမှာမဆာမြင်တော့ဆက်တော်တော့ဗောနော်။ဟုတ်
စစ်တပ်ကအနာသိမ်းခဲ့ပြီးတဲ့နောက်2021ခုနှစ်အတွင်းကြားပြည်နယ်ထဲမှာကီနီအမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြားမှာထိတွေ့တိုက်ပွဲစုစုပေါင်း130ကြောဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်တိုက်ပွဲတွေအတွင်းပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့ဘက်က73ဦးအရသာဒေသခံ146ဦးသေဆုံးခဲ့တယ်လို့ဒီကနေ့ဇန်နဝါရီ3ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
ကြားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲအခြေအနေမင်းမြသစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းမုံကိုနဲ့ဖောင်းဆိုင်ဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်2022ခုနှစ်နှစ်တကူကာလမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တချိန်ထဲမှာတော့ MMDAA ကိုးကန့်တပ်ဖွဲ့နဲ့လည်းစစ်ကောင်စီတပ်တို့ကြားဖောင်းဆိုင်ဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲသတင်းအပြည့်အစုံကိုသားညူဦးပြောပြပေးပါရှင်
။မူဆယ်မြို့နယ်မုံကူဖောင်းဆိုင်ကျူကုတ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MMDAA ကိုးကန့်တပ်ကြား2022ခုနှစ်ဇူလိုင်လကလေးကတိုက်ပွဲတွေဆခဲ့ပြီးတော့လက်ရှိအချိန်ထိလည်းမုံကိုဖောင်းဆိုင်ဘက်မှာဆက်ပြီးတော့တိုက်ပွဲတွေရှိနေပါတယ်။ဒီစပိုင်းအတွင်းမှာတော့စစ်ကောင်စီတပ်နဲ့မုံကိုဒေသဘက်မှာခြေစိုက်ထားတဲ့ KIA တပ်မဟာ6နဲ့ပါတိုက်ပွဲဖြစ်ခဲ့တဲ့အကြောင်း KIA ရဲ့ပြည်ညာရေးတာဝန်ခံဗိုလ်ဘီနော်ဘူးက VOE ကိုပြောပါတယ်
။အဲ့ဒီရှမ်းမြောက်မုံကိုဖောင်းဆိုင်ဘက်မှာ KIA တပ်မဟာ6နဲ့ဘက်မှာပေါ့နော်အဲတိုင်းကတော့36နဲ့ဘက်မှာသူတို့အသိအင်အားတွေပေါ့နော်တစ်ချောင်းသုံးချောင်းနဲ့ထိုးတယ်လို့ကြားပါတယ်တုံးရက်လောက်ရှိပြီဒါမှတက်ပေါ်တော့မင်းအဖြစ်တာရှိပါတယ်ဒီနေ့တက်ပေါ်ကတော့ကြားရသေးပါဘူးမဖြစ်တာသူတော့ကျွန်တော်မပြောလို့ပါဘူးကျွန်တော်မကြားရနေပါပါနော်အဲဒီမှနဲ့ဆေးဖြစ်ပါတယ
်ကချင်ပြည်နယ်အတွင်းမှာတော့ဒီနေ့တက်ပေါ်ဖြစ်ပွားတဲ့သတင်းလည်းမကြားသိရသေးတဲ့အကြောင်းဘုံမှုညိုဘူးကပြောပါတယ်မုံကူဒေသခံတူကတော့ဒီအပိုင်းတွင်ဖောင်းဆိုင်ဒေသဘက်မှနေစဉ်ဆိုသလိုပဲလက်နက်ကြီးပစ်ခတ်တံတွေကြားနေရတဲ့အကြောင်းဆိုပါတယ်
ကျေတော့ဟိုပေါ်ဆက်ဘက်ကပြည်တော့ဘောနော်ပြောမစံတော့နေတိုင်းတော့ပါပဲဗျာပြောမစံတဲ့တန်းကပြေးသေးကြတာကြီးကြတာဘောနော်အဲ့ဒီမျိုးပဲမိုးဝဒမနေတော့မကြောက်ဘောနော်ဟောဒေဒီမှာတော့အဲ့ဒီကြတာအဲ့ဒီပေါ့ဒီနေ့ကတော့ပိုဖြစ်တော့မရခဲ့တယ်ဒီနေ့ကတော့ပြောမစံပုံစံပဲမှာပဲဘောနော
် MNDAA ခေါ်ကုကတက်ဖွဲ့ကတော့စစ်ကောင်စီတပ်ဘက်ကသူ့ရဲ့မန်ယန်တက်စခန်းကိုဒီဇင်ဘာလ30ရက်နေ့ကနေပြီးတော့ဇန်နဝါရီလ1ရက်နေ့ထိလက်နက်ကြီးနဲ့အချက်450ကျော်ပစ်ခတ်ခဲ့ကြောင်းနဲ့အနည်းဆုံးတိုက်ပွဲ3ကြိမ်ဖြစ်ခဲ့တဲ့အကြောင်းနောက် MDA တပ်ဖွဲ့ကစစ်ကောင်စီစခန်းတစ်ခုကို2ကြိမ်ထိုးစစ်ဆင်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကီအန်နှစ်တကူးနေပြပူရတဲ့တွင်လာထဲမှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ညီညွတ်ရေးရရှိဖို့လိုအပ်ကြောင်းနဲ့ထာဝရညီညွတ်ရေးရရှိအောင်လို့တနင်္ဂနွေလုံးအဖြစ်ရဲ့စာချုပ် NCA မှာတန်သားလက်နက်ကင်တွေအားလုံးလက်မှတ်ရေးထိုးလာအောင်စောင်းနေတဲ့အကြောင်းဖော်ပြထားပါတယ်ပန်ဆိုင်ကျူတို့မုံကူဖောင်းဆိုင်ဒေသဘက်မှာငါးလကြာနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရာဆုံးခွာတင်းရှောင်နေကြရတယ်လို့ပဲလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်ရပ်သား10ဦးထက်မနည်းလေသေဆုံးခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်းသတင်းလွှာတို့ကိုနားဆင်ရဖို့ရှိပါတယ် နေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းညပိုင်းဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ blogger တွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့2021ခုနှစ်တုန်းကကိုဗစ် -19 ကပ်ရောဂါဘေးအပြင်နိုင်ငံရဲ့ပဋိပက္ခတွေကြားမှာလှုပ်ရှားရုန်းကန်ခဲ့ကြရတဲ့ကဏ္ဍဆောင်အလှအသီးသီးကပြည်သူလူထုရဲ့နှစ်သက်မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲ။ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်။မနက်ညမှာ2021ခုနှစ်အတွင်းကိုဗစ်ကပ်ရောဂါပြီးနေနိုင်ငံပြည်ပခါတွေအကြားလှုပ်ရှားရုန်းကန်ခဲ့ကြတဲ့ကဏ္ဍဆောင်အလွှာအသီးသီးကပြည်သူလူထုရဲ့နှစ်သက်မျှော်လင့်ချက်ဘာတွေဖြစ်ပါမလဲဒီသတင်းသက်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေကျွန်မခင်ပြထွေးတင်ပြပေးပါမယ်ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးဆင်ရနာတင်လိုက်တဲ့မြန်မာနိုင်ငံမှာ2021ခုနှစ်အတွင်းကိုဗစ်ကပ်ရောဂါကိုဆူဆူဝါခံခဲ့ရတယ်လို့အာနာသိန်းနှုတ်ဆက်တွေအကျန်းပန်နေနေမှုတွေနဲ့လက်နက်ကင်တိုက်ပွဲတွေပါကြုံတွေ့ခဲ့ရပါတယ်။ကပ်ဘေးကြောင့်တိုက်ဆုံသူအများပြားရှိခဲ့တယ်လို့ပဲရင်းနှီးနဲ့ဆန္ဒပြမှုတွေပြစ်ခတ်နေနေခံရတာကြောင့်လည်းတိုက်ဆုံသူတထောင်ကျော်ရှိခဲ့ပါတယ်။နောက်ဆက်တွဲခုခံရေးတိုက်ပွဲတွေကြားမှာတိုက်ဆုံတဲ့သူတွေရှိတယ်လို့ဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့စစ်ပြေးဒုက္ခသည်တွေလည်းအများပြားဖြစ်လာပါတယ်။ဆရာနာတင်လိုက်တာကြောင့်မြမပြည်သူတွေရဲ့လွတ်လပ်ပျော်ရွှင်မှုတွေစိတ်တုံးသွားတယ်လို့စိတ်နှချမ်းမြေ့စရာတွေအတော်လေးကြုံတွေ့ရတဲ့နှစ်လည်းဖြစ်ခဲ့တာပါ။နှစ်သက်2022ခုနှစ်မှာတော့အားလုံးလိုချင်တဲ့ညီညာချင်းဆိုတဲ့အရာကိုရရှိစေဖို့စိတ်မြေရီဖျားကြောင်ရဲ့ကျောင်းနိုင်ဖုံတော်ကြီး Father Hygienist မြစ်ဆိုကနှစ်သက်ဆုတောင်းပြုပေးခဲ့ပါတယ်
။ဖျားကိုတဲပါနှလုံးသားမှာညီကိုမောင်မချင်းလို့လူသားအားလုံးကိုဆက်ဆံပါ။တတိယကတော့ဖန်ဆင်းခြင်းလို့ခေါ်တဲ့တဘာဝကျွန်တော်တို့ရဲ့ကဘာမိခင်အိမ်ကြီးကိုလှပတဲ့လှပအောင်တံပိုးထားပြီးတော့လေးစားစားနဲ့ကျွန်တော်တို့အသုံးပြုသွားဖို့အကျိုးကျေးဇူးတွေကိုအားလုံးကညီသူမျှသူမျှဝေခံစားတတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့စစ်မှန်တဲ့ငြိမ်းချမ်းခြင်းကိုဒီကဘာမြေမှာဒီမြန်မာပြည်မြေမှာအမြန်ဆုံးရရှိပါလိမ့်မယ်လို
့ဆက်နာသိမိတဲ့နောက်အကျမ်းမဖက်ငင်းညံ့တဲ့စမပြမှုတွေတနိုင်ငံလုံးအနှံ့ပေါ်ပေါက်ခဲ့တယ်လို့အစိုးရဝန်ထမ်းတွေအကြားမှာအကျမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုကလည်းအကောင်ခဲ့ပါတယ်ဒီလှုပ်ရှားမှုတွေကိုစစ်တပ်ကဖမ်းဆီးနှိပ်စက်အကျမ်းဖက်ဖြိုခွဲတာတွေလုပ်ခဲ့ပြီးတဲ့နောက်စမပြမှုတွေဟာခုခံရေးစစ်ပွဲအတွင်းပြောင်းလာပါတယ်ဒေသအကျော်မြင့်များမှာပြည်သူကာကွယ်ရေးတဲ့ PDF တွေပေါ်လာပြီးမြန်မာစစ်တပ်ကိုခုခံတိုက်ခိုက်တာတွေဖြစ်လာပါတယ်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြားပြည်နယ်အတွင်းကလွိုက်ကော်ဒီမော့ဆိုနဲ့အနီးနားကကြေးရွာတွေမှာနေထိုင်သူတွေဟာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရတယ်လို့နှစ်သက်မှာတော့သူတို့ရဲ့နေအိမ်တွေစီအားလုံးပြန်လာနိုင်ဖို့မြို့ပေါ်မှာခြံနေခဲ့သူတွေကနှစ်သက်ဆူတောင်းပေးနေပါတယ
်။မြန်မာပြည်အမြန်ဆုံးငင်းချမ်းဖို့အတွက်ဒီမျိုးလင့်ပါလေ။အမြန်ဆုံးလည်းငင်းချမ်းချင်ပါလေ။ဒီမှာဟိုအိုးအိမ်ဆိုရင်ပြေးနေရတဲ့လူရလေကိုမျိုးကိုရလေကိုအိမ်တွေပြန်လာနေချင်ပါလေ။
2021ခုနှစ်ဇူလိုင်လနဲ့ဩဂတ်လအစပိုင်းအချိန်ကာလတွေတုန်းကရန်ကုန်မန္တလေးအပါအဝင်တနင်္ဂနွေအတိုင်းအတာနဲ့ကပ်ရောဂါကူးစက်ဖြစ်ပွားခဲ့တဲ့ဒုတိယလိုင်းတန်းအတော်လေးပြင်းထန်ခဲ့ပါတယ်။ရန်ကုန်မှာဆိုရင်ကပ်ရောဂါကြောင့်တိတ်ဆုံးသူတွေကိုမိသကျိုနိုင်ဖို့အလောင်းတွေစုပုံထားတဲ့အထိတိတ်ဆုံးသူအရေအတွက်အစမတန်များခဲ့ပါတယ်။လ
โยกะกับเบ้ในงานปีบักการีเนี่ยนักท่องนักเสด็จคุณเนี่ยฮะสู้ว่าส่งเนี่ยพี่แกเบ้แม่กูเนี่ยเต็มมารอเอาลูกอีจ้าปีเลยสิบุในงานลีลาต้องเตะตัวอุ้ยชงตีบอกอะไรเนี่ยเตะสนะอยู่ปีแกบารีปีแกเลยนักท่องนักเสด็จการอจันทร์รูปแค่ตั้งแกอะไรเทมาแต่เราสู้อะไรนี่เต็มเนี่ยลูกเปียวมาบ่เลยดีกว่าเบ้โยกะกับเบ้ยี่อะไรจ้าอันนั้นเราเปียวอยู่เลยพี่เสียงอบอมา มาเจอหน้าลูกชนะปีจ้าจันเลยคู่กันได้บัวเงินจ้าเลยข้าจ้ารอปีรีรีเรื่อยๆดีน้องๆชงชงเสียชาเลชาเนี่ยมันนี่ไงมึงบอกเนาะนักเตะสโลที่ไก่จ้าว่าจ้าชงนาฬิกาดีแต่ยังเราได้ชี้จ้าอารมณ์อ่ะแต่ที่ที่เดินหลังเนี่ยมีทางจ้าละบ่สโลน้าแม่นักเตะนักเส้นเนี่ยมาดอกพาไปพี่อีชันจันปีรีเล่เนี่ย
จำนวนนายเอชมีกำมือตัวบุสุดาวมาเลยอนาคตขยับไปกันเองก็เนื่องจากสุดลูกเสียนาชินสั่งจีเนตไปด้วยชินีเร่สกายดังกลิ้มอยู่ฮาเลยปีเกอร์เนตองก็ไปกับเบรังกูแค่แค่อันจูเกอวาเลยแค่แค่บางส่งจากกายยุ่งกันเลยอะไรกลิ้มอยู่มารออันนี้ทุกอย่างจีอะไรมาเสบียงเลยอะไรกลิ้มอยู่มารออหุ่นจงเลยอะไรแค่แค่เบรังกู
นี่เต็มมาเมียนซงเส้นปีสิบหกเมื่อเล่นเลยลูกกลิ้มอยู่ตัวเองก้าวสองอุกะเปียวไปคู่อ่ะตัวลีสัวเนี่ยอะไรดีกลิ้มอยู่ตรงไปเหมือนกันเนาะนักชาวนันยาวนักชาวกว่าลูกฮักฟารีจีว่าวันนั้นเราคู่ไปตรงไปดีมาเส้นยี่เส้นเนาะที่ชาวเนี่ยลูกดาวจินสันนั้นมุ่งเท่าท่าเจดีอาซาดาวดีเราเวทเทดีวันนั้นนี่เดียร์ดีตาดีว่าปูรูมีอ่ะที่อยู่ตัวลันจงเนี่ยเลยเป็นชาเลย ดูเรื่องลูกเลี้ยงสิ่งผู้เลี้ยงสิ่งแต่เนี่ยผู้ลูกเลี้ยงอะไรเลี้ยงสิ่งตัวลูกดูข้าวอย่างนี้ก็วันนั้นฉะนั้นเราเลี้ยงเล่นอะไรดีดีแค่ช่วยชีวิตเพื่อนเราบุเราดีดีดูเรื่องคู่กันเสียก็เช่นตัวลูกเนี่ยเนี่ยเราที่เอาในหัวเสกของเราดีดีเอาใจในหัวเนาะฉะนั้นเราดาวมีเล่นอะไรเนาะอารมณ์มีเล่นอะไรเราเอาไว้ยาบุเนาะจารีดูเรื่องบุข้างลิสเรื่องของเรื่องนี้ส่วน
นักท่องนักเสด็จคุณเนี่ยเตรียมมารอมีมาในงานฮะในงานยี่เจ้าเจ้าสิว่าอีจ้าเซมูรีเอเจนเสียหน้าเตรียมมูน่าเสด็จเวสีปรีบักการีเนโยกับวินเนวาและสิเชิงที่ยินสายนี่อะไรบ้างนักท่องนักเสด็จคุณเนี่ยเตรียมมารอใจมีเงินเจ้าเซบูขยโยกับไปและนักการปรีบักการีสิบีอาลุงกูจอลวานัยบูสุดาวมีอะไรในใจเนี่ยเจ้าที่เตรียมไปเตรียมดาวมาสู่สิเซงานีเตรียมสไลปารีจมักเขียนอยู่ที่บ้านเช่น ปีเกเรนท่าวนสัตว์คุณเนี่ยมาโควิด-19ยอกาไปนับวิโรสีอาณาเต็มปริบขาริจามาเหล่าชายยงกันเกียร์เลยล้วนสงฆ์ปีดูลุลุยเนท่าวนสัตว์คุณเนี่ยเต็มมีอะไรจะได้เจ้าที่ดีมาเยี่ยดีน้องมาสู่ซีเจมาแม่เข็มผิวด้วยกับซูซี่เต็มสับปีเกราพิบาร์เลยเช่นบล็อกการีพยศมีอะไรตัดแต่งดีนว่ามาแต่งเกี่ยมารอสีวายกันนักดีสับปีเจมาเร่กัมมอริอาเนี่ยเนี่ยเตี้ยว ตังกุริยาโรเน่ลุลล่าสวากงด้วยยึดบ่อตุนิเจ้าเทตารีอัลลงส่งกงด้วยยึดบ่อตุนิเจ้าอาซีอีปีมาอพยพเวนทามูรุกันเองกับเบกาลาอัลลงสิวายเปลี่ยนเลยกำมือลายอีด้วยมีเรื่องทาร์เร่ลุกแห่งยึดเรื่องสมาร์กูที่เรื่องใบยึดสิวายขึ้นมามาเต็งกิทายเต็งสถานะเสมาเช่น
พวกเราเส้นงานบ้านชิดเอาอาศัยในงานยาเดียร์อาเซียนเดียวจะเป็นทางกุริยาออสเตรเลียเนี่ยนิวซีแลนด์โอปาวินเน่ลุล่าสวากงตัวหมู่ทบทุนยี่เจ้าอาเซปกาจันวายลาเดียร์นี่มาเตียงมาพิบาร์เดอาเซปกงตัวเป็นในงานดูอาลงเย่ปีเรื่องเดือนทุลงหูจีดีปีก้าดอลลาร์นั้นจะชอบทัดมาเนี่ยทริลเลียนชิปีแต่ก็ว่าลงจีดีปีเย่ต้องเสียยากันนุ่งหลับชิบาร์เด กัมพูชาในงานมาคุ้มในดีกับยุโรปนั่นในงานด้วยลูกคนเย่ดิโมคราซีสัญญาสันนิษฐานว่าอุยอปาตามกับอียูเบกาคงตัวเย่คนเย่ที่ชอบเป็นเลยยุติมูริเจ้าสิบวัยที่กันยาเดอตัวด้วยกัมพูชาสุยาฮาดีคงตัวเย่ทบทุนยี่เจ็ดด้วยปอทูเลทัสซังยาลาเดลูต้องตัดดูริกับพิวาร์เดอเมริกันพิจารณาว่าเชนตังกามหาพิวฮานเน่ในงานด้วยการเลี้ยลายทานา
They're absolutely vital to Cambodia.
သူ့အိမ်နေခြင်းတွေအဓိကဖြစ်ပါလိမ့်မယ
်ကမ္ဘောဒီးယားအစိုးရကပြီးခဲ့တဲ့ဆေးဆုနှစ်အတွင်းတရုတ်နယ်ပုံပြီးခိုင်ခိုင်မာမာဆောင်ရွက်လာတာနဲ့အတူပဲ1998ခုနှစ်အတွင်းနှစ်30ကြာစစ်ပွဲအဆုံးသတ်ပြီးနောက်ကမ္ဘောဒီးယားရဲ့စီးပွားရေးအလင်းအမြန်ကြီးထွားလာခဲ့ပါတယ်နိုင်ငံကုန်သွယ်ရေးက2020ပြည့်နှစ်အတွင်းဒေါ်လာ18,000ရှိခဲ့ပြီးအောက်တိုဘာလအတွင်းကလွတ်လပ်စွာကုန်သွယ်ရေးသဘောတူလက်မှတ်ထိုးခဲ့တာနဲ့အတူပဲ2023ခုနှစ်အရောက်မှာတော့ဒေါ်လာ10,000ထိရောက်လာဖို့လည်းခန့်မှန်းထားပါတယ်ကမ္ဘောဒီးယားနဲ့တောင်ကိုရီးယားရဲ့နှစ်နိုင်ငံကုန်သွယ်ရေးက2020ပြည့်နှစ်မှာဒေါ်လာ10,880ရှိခဲ့ပြီးနှစ်နိုင်ငံကြားမှာလည်းကုန်သွယ်ရေးသဘောတူညီချက်ရရှိထားပါတယ်ဒီသဘောတူညီချက်အရကမ္ဘောဒီးယားဘက်ကပို့ကုန်အခွန်93.8%ရာခိုင်နှုန်းကင်းလွတ်ခွင့်ပေးမှာဖြစ်ပြီးတောင်ကိုရီးယားဘက်ကတော့ပို့ကုန်အလုံးအတွက်95.6%ရာခိုင်နှုန်းအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်ဒေတာရဲအလုံးစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် ASEP အရလက်မှတ်ထိုးထားတဲ့နိုင်ငံအလုံးတွင်ကုန်သွယ်ရေးမှာလမ်းမဲ့နှစ်20တွင်အခွန်90ရာခိုင်နှုန်းကျော်ကင်းလွတ်ခွင့်ရမှာဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းရှိပြည်အခြေခံအဆောက်အုံစီမံကိန်းတွေတိဆောက်တာကြောင့်ဒေတာရင်းပေါင်းစည်းမှုအပေါ်မှာဒီအာဆက်သဘောတူညီချက်ကနောက်ထပ်အထောက်အပံ့ဖြစ်စေမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးလာတဲ့နိုင်ငံအများပြားဟာအာရှမှာအများအပြားရှိနေပြီးဒေတာရင်းကထိုင်း၊ဗီယက်နမ်နဲ့တခြားအာဆီယံနိုင်ငံတွေကြားမှာကမ္ဘောဒီးယားနိုင်ငံကမဟာဗျူဟာမြောက်တည်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတွေအတွက်မျက်စိကျเสียဖြစ်တယ်လို့လဲအမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Bad Aids ကအခုလို့ပြောပါတယ
် It's not just China, it's other countries in Asia.
ကဟာတီယုအတွက်တည်းမဟုတ်ပါဘူး။အာရှဒေသတွင်းကအခြားနိုင်ငံတွေအတွက်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီကုန်သွယ်ရေးသဘောတူညီချက်တွေကတော့လုပ်ငန်းဆိုင်ရာစီးမင်းစည်းကမ်းတွေကတော့ကမ္ဘောဒီးယားအတွက်အထူးအရေးကြီးပါတယ်။ဒါဟာနိုင်ငံအတွက်လူထုအတွက်စီးပွားရေးနဲ့အလုပ်အကိုင်အခွင့်အလမ်းတွေအတွက်အပြည့်သဘောဆောင်တဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်
။ကမ္ဘောဒီးယားပြည်သူ30ရာခိုင်နှုန်းဟာစီးရဲမွေးတည်မှုသတ်မှတ်ချက်တရက်ဝင်ငွေ2ဒေါ်လာအောက်ဒါမှမဟုတ်လေအဲ့ဒီလောက်ဝင်ငွေနဲ့နေထိုင်နေကြတာပါ။ EU ဥရောပသမဂ္ဂဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းပြန်လည်ရုပ်သိမ်းခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ကုန်စည်တွေအထူးသဖြင့်အဝတ်အထွက်လိုကုန်စည်တွေအတွက်ဥရောပဈေးကွက်မှာအခွန်ကင်းလွတ်권ဆုံးရှုံးမှုနဲ့ကပ်ဘေးရောဂါတွေကြောင့်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ရေးထိုးလာစေရေးအစိုးရအတွက်တွန်းအားတရဖြစ်စေတယ်လို့ကမ္ဘောဒီးယားနိုင်ငံကArts and Yan ရဲ့ညွှန်ကြားရေးမှူး Brandon Lala ကပြောပါတယ
်။ With the FTA coming into effect, obviously all your
လူလဆွာကွန်သွေးသဘောတူညီချက်သက်ဝင်လာတာနဲ့အတူသွင်းကုန်ကွန်ပမာဏကန့်တတ်မှုအခွန်ပို့ကုန်တားမြစ်ချက်အားလုံးမရှိတော့ပါဘူး။အဲဒါကြောင့်နှစ်နိုင်ငံကြားမှာအကျိုးတူကွန်သွေးတိုးလာနိုင်ပါတယ
်။ဒါကြောင့်ဥရောပသမဂ္ဂ EU ဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုရုပ်သိမ်းတဲ့ကမ္ဘောဒီးယားဆိုင်ရာမူဝါဒကြောင့်ထိခိုက်ရမှုမှာကိုရီးယားတရုတ်တို့နဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ခုခံနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားအနေနဲ့ ASEP သဘောတူညီချက်နဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးထိုးကနေလည်းအကျိုးအမြတ်ရဖို့မျှော်လင့်နေတယ်လို့သူကပြောပါတယ်။ရုရှားနယ်လဲလွတ်လပ်တဲ့ကုန်သွယ်ရေးလှုပ်လို့ချောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်။အာဆက်သဘောတူညီချက်အရလာမယ့်နှစ်20အတွင်းအဖွဲ့ဝင်နိုင်ငံတွေကြားကုန်စည်ကုန်သွယ်မှုမှာအခွန်90ရာခိုင်နှုန်းဖယ်ရှားပေးမှုနဲ့ကမ္ဘောဒီးယားရဲ့ပို့ကုန်9.3ရာခိုင်နှုန်းတိုးလာပြီးရင်းနှီးမြှုပ်နှံမှု23.4ရာခိုင်နှုန်းတိုးတက်လာတာနဲ့အတူနိုင်ငံရဲ့အသင်းထုတ်လုပ်မှု GDP 100ခိုင်နှုန်းတိုးလာဖို့ခန့်မှန်းတယ်လို့ကုန်သွယ်ရေးဝန်ကြီးပန်ဆိုရာဆက်ကပြောပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားက Solidarity Center ကအစည်းအဝေးတာဝန်ခံ Wim Cockling ကတော့3ပေပြောဆိုပါတယ
် Overall there could be some positive benefits but at the same time
ကျွန်တော်ကြည့်မယ်ဆိုရင်တော့အပြူသဘောဆောင်တဲ့အကျိုးအမြတ်တချို့ရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဘယ်သူအတွက်အကျိုးစီးပွားလဲဆိုတာကအမြဲတမ်းမေးစရာမေးခွန်းတစ်ခုဖြစ်နေပါတယ်ပိုပြီးကြီးတဲ့နိုင်ငံတစ်ခုနဲ့အခြားနိုင်ငံတစ်ခုကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဟာတကယ်တမ်းဒန်းတူရှင်ပြိုင်လုပ်ကိုင်နိုင်တာမျိုးဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး
မတ်တန်ဂီထိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ COVID-19ကာကွယ်ရေးအနေနဲ့ကိုဗစ်ရောဂါကင်းရှင်းသူကိုဗစ်-19ကာကွယ်ဆေးထိုးထားသူတွေကိုဒါဝင်ခွင့်ပြုမယ်လို့ကန့်သတ်ထားတဲ့နေရာတွေကများသက်များလာနေပါတယ်။ဒီလိုမျိုးများသက်များလာနေတာနဲ့အတူအဲ့ဒီအထောက်ထားတွေကကိုနဲ့မကွာရှိနေဖို့ကလည်းလိုလာပါတယ်။ဒါကြောင့်
COVID-19ကိုအခြေခံပြီးတော့မဆုမျက်မှုန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။2022ခုနှစ်ထဲမှာကိုဗစ်ကရောဂါအဆုံးသတ်မသွားတဲ့အပြင်ဗီဇာပြောင်းမျိုးကွဲသစ်တွေပါပေါ်လာတဲ့အတွက်2022ခုနှစ်ကူးချိန်မှာတော့ကိုဗစ်စီကံသတ်မှတ်ချက်တွေပိုပြီးတော့ရှိလာပါတယ်။ အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အပါအဝင်နိုင်ငံတချို့ကမြို့တွေမှာစားသောက်ဆိုင်တွေအရက်ဘားတွေဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကစိုင်းတဲ့အဆောက်အဦးတွေကိုဝယ်မယ်ဆိုရင်ကိုဗစ်ကရောဂါကာကွယ်ဆေးထိုးထားပြီးကြောင်းကိုဗစ်ကရောဂါကင်းရှင်းကြောင်းကိုဗစ်ပတ်စပို့အထောက်အထားတွေပြဖို့လိုအပ်လာပါတယ်။ အဲ့ဒီအထောက်အထားတွေကိုဆေးထိုးထားတဲ့လက်မှတ်ဒါမှမဟုတ်ရင်လည်းစပါဖုန်းတွေပေါ်ကနေကိုပိုင် QR code နဲ့အများကကြားကြပါဗျ။ဆွီဒင်နိုင်ငံကသူတချို့ကတော့ကိုယ်ထဲမှာ microchip အနေနဲ့ထည့်ထားကြပါဗျ။ကိုယ်နဲ့ပတ်သက်တဲ့သီးသန့်အချက်အလက်အထောက်အထားတွေကိုကိုယ်ထဲမှာချက်သွင်းထားတဲ့ microchip ပြီးငင်းပညာနဲ့ microchip implant လုပ်ထားတာပါ။microchip အပြားလေးပါတဲ့စံစည်းလောက်သာအရွယ်ရှိတဲ့ဖန်ပြွန်လေးကို အရေးပြားရဲ့အပေါ်လွှားထဲမှာထည့်သွင်းထားတာဖြစ်ပါတယ်။ဂျီနီကိုအိမ်မွေးတိရစ္ဆာန်လေးတွေမှာတုံးနေကြတာကြားပြီးဖြစ်ပေမဲ့လူတွေမှာတုံးလာတာကတော့နှစ်ပိုင်းသာရှိပါသေးတယ်။ Microchip နည်းပညာကိုအဓိကတီထွင်နေတဲ့ဆွီဒင်နိုင်ငံကDisruptive Septamos ဆိုတဲ့ကုမ္ပဏီက COVID Pass Microchip လေးတွေကိုတီထွင်ထားတာဖြစ်ပါတယ်။COVID Pass ပြဖို့ရုတ်တရက်ဒေါ်လာချိန်မျိုးတွေမှာအလွယ်တကူအထောက်အထားကိုပြနိုင်မှာဖြစ်တယ်လို့ Disruptive နည်းပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်။
So I have a chip implant in my arm, and I have programmed the chip so that I have my COVID passport.
ကျွန်တော်လက်မှာ microchip လေးထည့်ထားပါတယ်။အဲ့ဒီအပြားလေးကိုကိုဗစ်နဲ့ပတ်သက်သမျှကျွန်တော်ရဲ့မှတ်တမ်းတွေကြည့်နိုင်အောင်ပရိုဂရမ်လုပ်ထားပါတယ်။ဘယ်ချိန်ဖြစ်ဖြစ်လူတွေကအဲ့ဒီ chip လေးကိုစကန်ဖတ်ပြီးမှတ်တမ်းတွေကြည့်လို့ရအောင်ထည့်ထားလိုက်တာပါ။အဲ့ဒီနေရာကိုလက်ကင်ဖုန်းနဲ့ဖြတ်လိုက်တာနဲ့ကျွန်တော်လိုချင်တဲ့အချက်လက်တွေထွက်လာပါတယ်။ဒါက COVID ကင်းရှင်းကြောင်း PDF ဖိုင်ဖြစ်ပါတယ်။ဒီလိုကိုယ်ထဲတခါတည်းထည့်ထားလိုက်တော့ကျွန်တော်ကိုယ်တိုင်မှဖြစ်ဖြစ်ကျွန်တော်မှတ်တမ်းတွေကြည့်ကျင်နေတဲ့သူဘယ်သူပဲဖြစ်ဖြစ်ကြည့်နိုင်ပါတယ်။ဥပမာကျွန်တော်ရုပ်ရှင်ရုံတို့ shopping center တို့သွားတဲ့အခါအထက်မှဝင်ရင်ကျွန်တော်မှာကိုဗစ်ရှိမရှိအထောက်အထားပြပါဆိုရင်ကျွန်တော်ဖုန်းပါမသွားရင်တော့အချက်လက်တွေကိုကြည့်လို့ရနိုင်ပါတယ်။သက်ဆိုင်ရာအစိုးရကျန်းမာရေးဌာနတွေကတရားဝင်ပေးထားတဲ့ ကိုယ်နဲ့သက်ဆိုင်တဲ့ကိုဗစ်ဆိုင်ရာမှတ်တမ်းတွေကိုအလွယ်တကူရယူနိုင်အောင်လို့ disruptive ကုမ္ပဏီကမိုက်ခရိုချစ်အပြားလေးတွေလုပ်ထားပေးတာပါ။ တခြားအထောက်အထားတွေအတွက်လည်းသူတို့ကုမ္ပဏီကကိုယ်ရဲထည့်နိုင်တဲ့မိုက်ခရိုချစ်အပြားလေးတွေကိုတီထွင်နေတာပါ။ဒီဂျစ်တယ်တော်တကားတွေဖွင့်နိုင်တာမျိုး၊ဘဏ်ကပ်ပြားထုတ်စရာမလိုဘဲငွေချေနိုင်တာမျိုးတွေအတွက်အချက်လက်တွေထည့်ထားတဲ့စမတ်ဖုန်းတွေသုံးနိုင်တာမျိုးလိုပဲမိုက်ခရိုချစ်တွေကိုသုံးနိုင်တာဖြစ်ပါတယ်။စမတ်ဖုန်းတွေကသူနဲ့သက်ဆိုင်တဲ့ app ကိုဖွင့်ပြီးတော့ကိုယ်ရဲထည့်ထားတဲ့မိုက်ခရိုချစ်ပေါ်ကနေဖြတ်လိုက်တာနဲ့ချစ်အပြားထဲမှာထည့်ထားတဲ့အချက်အလက်တွေက smartphone ပေါ်မှာပေါ်လာတာဖြစ်ပါတယ်။ အခုနေရာတော်တော်များများမှာအသုံးများလာတဲ့ contactless communication ပစ္စည်းတစ်ခုနဲ့တစ်ခုထိတွေ့စရာမလိုပဲဆက်သွယ်နိုင်တဲ့နည်းကိုအသုံးပြုထားတာဖြစ်ပါတယ်။near field communication အတူကောက်တော့ NFC လို့ခေါ်တဲ့ နည်းပညာဖြစ်ပါတယ်။smartphone တွေအပါအဝင် NFC tag ပါတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်နိုင်တဲ့နည်းပညာလည်းဖြစ်ပါတယ်။
we know that the world of connected devices, the internet of things,
internet ကုန်ရက်တစ်ခုထဲမှာ electronic ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီး အပြန်အလှန်ဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things ပစ္စည်းတွေလိုမျိုးပါ။တကားအဖွင့်ပိတ်လို့တာ၊ငွေပြဿနာ၊စမတ်ဖုန်းကပ်ပြီးငွေပေးချေတာအဲဒါတွေအားလုံးက NFC နည်းပညာတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်လက်ထက်မှာ chip အပြားလေးရှိနေတဲ့အတွက်သူ့နည်းပညာကိုတုံ့ပြန်နိုင်တဲ့တခြား electronic ပစ္စည်းမျိုးနဲ့မဆိုအခက်အခဲမရှိသုံးနိုင်ပါတယ်။ကိုယ်ထဲမှာထည့်ထားတဲ့
microchip လေးတွေက NFC နည်းပညာကြောင့်သူ့ဘာသာသူဆိုရင်တော့အလုံးမလုပ်ပါဘူး။ သူနဲ့သက်ဆိုင်တဲ့တခြားပစ္စည်းတစ်ခုခုအပေါ်ကဖြတ်လိုက်တော့မှအလုံးလောက်တာမို့အချက်အလက်တွေလုံခြုံမှုရှိတယ်လို့ disruptive ကုမ္ပဏီကတော့ပြောပါတယ်။
they don't have a battery they cannot transmit a signal by themselves, so they're basically passive. They sit there as
ကိုရဲထည့်ထားတဲ့ချစ်အပြားလေးတွေဘယ်လိုလုပ်လို့ကလေးနားလည်အောင်ရှင်းပြရရင်သူတို့ကဘက်ထရီမလိုဘူးသူတို့ကိုယ်တိုင် signal မလွတ်နိုင်ဘူးသူတို့ကိုဖတ်တဲ့ဆက်မသုံးပြီးဒီအတိုင်းဘာမှမလုပ်ပဲရှိနေတယ်ကိုယ်ဘယ်နေရာရောက်နေလဲဆိုတာသူတို့ကပြောမပြနိုင်ဘူးစမတ်ဖုန်းအပေါ်ကဖြတ်လိုက်တော့မှသူတို့အသက်ဝင်လာတာဒီလိုကိုယ်ဘယ်သွားနေတယ်လဲဆိုတာလဲနောက်ရောက်မခံနိုင်ပါဘူးအခုလိုအပြားလေးတွေကိုရဲထည်ထားသူတိုင်းကကိုယ်သဘောနဲ့ကိုထည်ထားကြတာဖြစ်ပါတယ်။ဒီနည်းပညာဘယ်လိုလုပ်တယ်ဆိုတာစူးစမ်းကျင်လို့ထည်ထားကြတာဖြစ်ပါတယ်
။သူတို့ကုမ္ပဏီကတည်ထွင်ထားတဲ့အစာဦးတွေကိုအဝင်ထွက်လုပ်နိုင်တဲ့ microchip pass မျိုးတခါဒီကိုယ့်ရဲ့ခန္ဓာကိုယ်ကျန်းမာရေးမှတ်တမ်းမျိုးပါတဲ့ microchip မျိုးငွေပေးချေဖို့ပန်းစင်းအချက်အလက်မျိုးတွေပါတဲ့ microchip မျိုးစတဲ့ခန္ဓာကိုယ်ရဲ့ microchip မျိုးစုံထည့်ထားသူတောင်းတဲ့ချီရှိနေပါပြီ။
Well, I think it's very much part of my own integrity to have.
ကိုယ့်တမိုးကိုထိန်းထားတာလို့ပဲကျမကတော့မှတ်ယူထားပါတယ်။ကျမရဲ့ကိုယ်ရေးကိုယ်တိုင်နဲ့ဆိုင်တဲ့အချက်အလက်တွေကိုကိုယ့် chip အပြားလေးနဲ့ကိုယ်ထဲမှာထည့်သိမ်းထားလိုက်တယ်။ကိုယ်တယောက်ထင်းကပဲလူသူလူလုံးနိုင်တဲ့အတွက်ပိုးထောင်စိတ်ချရတယ်လို့ထင်ပါတယ်
။အခုလိုကိုယ်နဲ့ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip တွေကို disruptive company ကတည်ထွင်ထားပေမဲ့အဲ့ဒီ chip အပြားလေးတွေကိုရောင်းတာမဟုတ်ပါဘူး။ကိုယ်သဘောနဲ့ကိုယ်ထည့်ချင်သူတွေအနေနဲ့ထည့်ကကုန်ကျစရိတ်တော့ပေးဖို့လိုအပ်ပါတယ်။
So a chip implant costs, you know, 100 euros if you want to buy them the more advanced versions.
ကိုရဲတဲ့နိုင်တဲ့နောက်ဆုံးမော် chip ပြားလေးတစ်ခုကိုယူရို100ကျပါတယ်။ကျန်းမာရေးအသာပေးကိုမဝတ်ဆင်နိုင်တဲ့ smart နိုင်လို wearable PC တွေနဲ့နိုင်ရှင်ကြည့်ရင်ဒီထက်2ဆလောက်ပေးရပါလိမ့်မယ်။ကိုရဲ chip အပြားလေးထည့်ထားလိုက်ရင်နောက်အနည်း20 30 40သုံးနိုင်ပါတယ်။ wearable PC တွေကတော့3နှစ်4နှစ်လောက်ပဲခံတာပါ။
အခုလိုမျိုးကိုယ့်ရဲ့အရေးပြားအပေါ်လွှာရဲမှာကိုနဲ့သက်ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip လေးတွေထည့်သွင်းထားတာကိုလုံခြုံစိတ်ချရရဲ့လားလို့မေးခွန်းထုတ်သေးတွေကတော့ရှိနေသေးဖြစ်ပါတယ်။2022ခုတည်းထဲဘယ်နေရာသွား covid passport covid pass တွေစောင့်ထားဖို့ပို့ပြီးတော့လိုလာနေတာနဲ့အတူဒီအချက်အလက်တွေကိုကိုယ့်ရဲ့ကိုယ်ထဲမှာ microchip လေးတွေအဖြစ်နဲ့ထည့်သွင်းထားတာကသိက္ခာအဆင်ပြေလွယ်ကူရဲလို့ disruptive company ကတော့ပြောနေပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
కోడే ထည့်ထားတဲ့ covid bugs microchip လေးတွေအကြောင်းမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်ထားတဲ့ကဘာတလွားကထင်ရှားကျော်ကြားတဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစုစည်းတင်ပြထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်။အားလုံးစိတ်ရပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရည်စင်းမှုရည်ကြီးမှာခေတ်စားနေရတဲ့ခြေပေါ်ကြော်ကြားတွေနဲ့အနုပညာလောကကသတင်းတူတွေကိုတက်တန်ရောင်တွေမှာပြောပြပေးတော့ပါမယ်။ကျမအေးဆန္ဒကျော်ပ
ါ
။မင်္ဂလာပါရှင်။ရုပ်ရှင်အမှုပညာလုပ်ငန်းကြီးတစ်ခုလုံးတွင်ကံမကောင်းခဲ့တဲ့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်2022နှစ်တည့်ရဲ့အလားအလာဘယ်လိုရှိမလဲကြည့်ကြရအောင်ပါ2019နှစ်ကုန်လည်းကစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကြောင့်2021နှစ်လုံးရုပ်ရှင်ရုံတွေပိတ်ထားခဲ့ရတဲ့အခြေအနေလောက်မဆိုးပေမဲ့2021ကလည်းတိတ်ကြီးအားရစရာတော့မရှိခဲ့ပါဘူးအခု2022မှာတော့ငွေကုန်ကြေးကျခံရိုက်ကူးထားတဲ့ဟောလိဝုဒ်ဘလော့ခ်ဘတ်စတာရုပ်ရှင်ကားကြီးတွေပရိသတ်တွေကြိုက်တဲ့ဇလန်းရဲစကားအဆက်တွေကြည့်ရမယ်နှစ်ဖြစ်ပါတယ်2022မှာထွက်မဲ့ဇလန်းတွေရုပ်ရှင်ကားတွေထဲမှာတော့မင်းသားတอมခရုစ်ရဲ့ Top Gun Maverick ရုပ်ရှင်ကားလည်းပါပါသေး။ပထမ2020ဇွန်လမှာရုံတင်ဖို့လုပ်ခဲ့တာကနေပြီးတော့ COVID ကပ်ဘေးကြောင့်ဖိုင်းထားရပြီးတော့အခုထိကြာလာတာဖြစ်ပါသေး။အခုတော့မေ29မှာရုံတင်ဖို့လုပ်ထားပါသေး။တอมခရုစ်ရဲ့နောက်ထပ်ဇာတ်ကားကဖြစ်တဲ့ Mission Impossible 7ရုပ်ရှင်ကားကိုတော့ September 30မှာရုံတင်မယ်လို့ကြေညာထားပြီးတော့ Harry Potter ဇာတ်ကားတွေရဲ့အဆက်လို့ပြောလို့ရမယ်။ Fantastic Beasts The Secrets of Dumbledore ရုပ်ရှင်ဇာတ်ကားကတော့ April 10ရက်နေ့မှာရုံတင်မှာပါ Jurassic Park Dinosaur ရဲ့ခြံဝင်းကြီးရုပ်ရှင်ကားအစစ်ဖြစ်တဲ့ Jurassic World Dominion Dinosaur ကပါရုပ်ရှင်ကားကိုတော့ဇွန်လ10ရက်နေ့မှာရုံတင်ပါမယ်အခုနှစ်တည်း2022က Marvel ရုပ်ရှင်ဇာတ်ကားတွေမြင်ရကြည့်ရမယ်နှစ်လည်းဖြစ်ပါတယ်မေလ6ရက်နေ့မှာ Doctor Strange in the Multiverse of Madness ဇာတ်ကားဇူလိုင်လ10ရက်နေ့မှာတော့ Thor: Love and Thunder ရုပ်ရှင်စကားအဲ့ကမှာတော့နာမည်ကျော်ဗြိတိရှ်မင်းသားခရစ်စတင်ဘဲလ်ကဒီတစ်ခါလူဆိုးကြီးဂေါ်သက်ပူချာကော့တာသက်နတ်ဖျားဂေါ်နေရာကနေတရုပ်ဆောင်ထားပါ၏နောက်ပြီးတော့နိုဝင်ဘာ17ရက်နေ့မှာတော့ Black Panther Wakanda Forever စကားတွေကြည့်ရပါမယ
်ဝါစီဝါစီ
မလာလေးရဲ့နေမှာထွက်မဲ့ The Batman လင်းလို့လူသားရုပ်ရှင်ကမှာတော့ Twilight စကားတွေနဲ့နာမည်ရတဲ့ဗြိတိရှ်မင်းသား Robert Pattinson ကဝေးရုံလာလူစန်းကောင်း Batman နေရာကနေပြီးတော့တရုပ်ဆောင်ထားပါ၏ February 17ရက်နေ့ထွက်မဲ့ Dead on the Nile နိုင်မျိုးပေါ်ကတည်ဆုံးခြင်းရုပ်ရှင်စကားမှာတော့မင်းသား Kenneth Branagh ကစုံတော့ Hercules နေရာကနေပြီးတော့ပါဝင်ထားပါ၏ Director Brett Lockman ရိုက်ကူးတဲ့ Elvis Presley အထုပ်ပတ်တီ Elvis ရုပ်ရှင်ကားကလည်းဇွန်လ24ရက်နေ့မှာရုံတင်ပါပါ။ Lena Austin Butler ကဒီရုပ်ရှင်ကားမှာ Rock and Roll ပြီးရင် Elvis Presley နေရာကနေတရုပ်ဆောင်ထားပါသေး။2009ခုနှစ်မှာအရန်လူကြိုက်များအားပေးခံရတဲ့ Avatar ရုပ်ရှင်ကားကတော့2022ဒီဇင်ဘာ16ရက်နေ့မှာဒုတိယပိုင်းထွက်လာမှာဖြစ်ပါသေး။ Director James Cameron ကပဲဆက်ပြီးတော့ဖန်တီးရိုက်ကူးထားပါသေး။2022ခုနှစ်ပိုင်းမှာထွက်လာမယ့်ရုပ်ရှင်တွေမှာဆိုရင်တော့Animation Cartoon က Super Mario Bros. The Movie ရုပ်ရှင်ကားကဒီဇင်ဘာလ22ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့မင်းသား Chris Pratt နဲ့ Charlie Day တို့ကဒီပိုက်ချင်းက Mario ညီနော် Mario နဲ့ Luigi တို့နေရာကနေအတန်နဲ့တရုပ်ဆောင်ထားပြီးတော့မင်းသမီး Anya Taylor Joy ကတော့မင်းသမီးလေး Princess Peach နေရာကနေတရုပ်ဆောင်ပေးထားပါတယ်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေးတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျွန်တော်တို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bammy@voanews.com ကိုပေးပို့နိုင်ပါလိမ့်ရှင်။မကြခင်အစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
ငင်းတော်တမင်ကတော်ဆန်းစုကြည်ပေါ်ရတတူကဆွဲဆိုထားတဲ့တဘာဘောဘေးရန်ရဲ့ဆံရဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမယ်လို့နေပြည်တော်အထူးတရားရုံးကတတ်မှတ်လိုက်ပါတယ်။အဲ့ဒီအမှုအတွက်ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်သက်ရှာလွဲချက်ကိုစာနဲ့တင်ပြခဲ့ကြတယ်လို့စုံစမ်းသိရပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဆဲထားတဲ့အမှုတွေတဲကပုတ်ကုံသွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ကိုလည်းဇန်နဝါရီလ10ရက်နေ့မှာအပြစ်သားအမိန့်ချမယ်လို့တရားသူကြီးကသတ်မှတ်တဲ့အတွက်အဲ့ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်မြန်မာနိုင်ငံအတွင်းဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့ကြိုးပမ်းအားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကြားရောက်မှမြန်မာလွတ်လပ်ရေးနေ့အတွက်တဝန်လွှာထဲမှာဖော်ပြပါတယ်မြန်မာနိုင်ငံတွင်းစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့နဲ့မြန်မာနိုင်ငံစစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့ကိုလည်းဝန်ကြီးဘလင်ကင်ကတဝန်လွှာထဲမှာတိုက်တွန်းထားပါတယ်ခင်ဗျာဖုန်းကနေငွေလဲလို့ရတဲ့ Wave Money ရဲ့အများစုရှယ်ယာ51ရာခိုင်နှုန်းကို Telenor ကုမ္ပဏီကဒေါ်လာ53သန်းနဲ့ယူမအုပ်စုကိုရောင်းချဖို့စီစဉ်နေတယ်လို့ Nikkei Asia သတင်းကဆိုပါတယ်။နောက်ရက်အနည်းငယ်အတွင်းမှာအယောင်းဝယ်ပြီးသွားမယ်လို့မျှော်လင့်ထားကြပါတယ်။ရောင်းပြီးသွားရင်ယူမကုမ္ပဏီရဲ့ဥက္ကဋ္ဌ Search Fund ဟာအစုရှယ်ယာ85ရာခိုင်နှုန်းရသွားမှာဖြစ်တယ်လို့ Nikkei သတင်းကဖော်ပြထားပါတယ်ခင်ဗျာ။
ဇန်နဝါရီလ3ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုက
Nan Lang Pipare, Sabai Saya Engineerigaro, El Santos Ne, Joel Gill Sup Pipare, Jamaga Sumoma, Diganina to a season ago, a season movie Dow you did sub bigger up Pipare, Viewigani could tell him bigger in Yabai season ago, a season BBJ Nasenaigani, Saturnite to change Yamido, Nasenai Marishi, Viewigo Natora singer Jare, Jesu two wet in Shibare, Torashimiane de Gua, Yamapi to be that alone, Nite Kukalama, Say Chama Kujama.
This program has come to you from the Voice of America, Washington.